အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအထူးကိုယ်စားလှယ်ခရီးစဉ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂအထူးထူးထွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိစာဟာဩဂုတ်လ16ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းကိုစင်ကာပူအခြေစိုက် CNA သတင်းဌာနကမြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေချိန်မှာပဲကုလသမဂ္ဂအစိုးရအရာရှိကြီးတဦးရဲ့ရှာရှာပါပါခီးစဉ်တစ်ခုဖြစ်တယ်လို့မှတ်ချက်ပြုရေးသားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရဖာရင်ဟက်ကလည်းနိုလင်းဟီစာရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပရိပခ္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်တယ်။အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုဖို့မဟုတ်ပါဘူးလို့ဩဂုတ်လ18ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းစွာပြောကြားခဲ့တာတွေ့ရပါတယ်။
ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအလုံးလွှတ်ပေးဖို့နဲ့တည်တံပေးခြင်းခံထားရတဲ့သူတွေကိုနောက်ထပ်ကွက်မြတ်တာတွေမလုပ်ဖို့ဖန်ဆီးထိန်းသိမ်းခြင်းခံထားရတဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုပြန်ပြီးတော့လွှတ်ပေးဖို့မြန်မာစစ်ကောင်စီခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာနိုလင်းဟေစာကပြောကြားခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တယ်လို့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နယ်ကိုလည်းလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။နိုလင်းဟေစာဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့တာဝန်ပေးအပ်ခြင်းကိုခံရပြီးတော့တနှစ်အကြာမှသာမြန်မာနိုင်ငံကိုလာရောက်ခွင့်ရတဲ့သူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအလုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်တည်ထောင်ပေးကွက်မြတ်တာတွေမလုပ်ဖို့အဓိကထားတောင်းဆိုခဲ့တာကိုတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထောင်ချခံထားရတဲ့သူတွေဟာလွတ်လပ်ပြီးတော့မျှတတဲ့တရားစီရင်မှုတွေကိုမရရှိခဲ့ကြပါဘူးစစ်ခုံရုံးတွေနဲ့စစ်တပ်ကနေထိန်းချုပ်ထားတဲ့တရားရုံးတွေကပြစ်ဒဏ်တွေကိုချမှတ်နေတာဖြစ်တဲ့အတွက်တရားဥပဒေကြောင့်အရာမေးခွန်းထုတ်စရာအငင်းပွားစရာအခြေအနေတွေဖြစ်နေတာကိုတွေ့ရမှာပါအထူးသဖြင့်နှစ်ပေါင်း40ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ကိုချင်းမီကိုဇေယျတော်အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကွပ်မျက်ခဲ့တာဟာဥပဒေကြောင့်အရာအငင်းပွားပွဲဖြစ်ခဲ့ရသလိုတကဘာလုံးရဲ့ပြစ်ဒဏ်ရှုံချခြင်းကိုလည်းခံခဲ့ရပါတယ်
။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့2020ဩဂုတ်လ16ရက်နေ့ဖော်ပြချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း 12,056 ဦးရှိပြီး၎င်းတို့အနက်မှ 1,396 ဦးမှာထောင်ဒဏ်ချမှတ်ခြင်းခံထားရကြောင်းတရားချမှတ်ခံထားရသူ125ဦးရှိပြီးလေဦးကိုကွပ်မျက်ပြီးဖြစ်ကြောင်းတည်ထောင်ပေးခြင်းခံထားရသူတွေထဲမှာအသက်မပြည့်သေးသူကလေးနှစ်ယောက်ပါဝင်ကြောင်းဖော်ပြထားပါတယ်။ပိုဆိုးတာကထောင်ဒဏ်ချမှတ်ထားခြင်းခံရသူတွေဟာတစ်နှစ်ကျော်လာပြီမယ်။မိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင့်တစ်ချိန်တစ်ခါမှမရကြတာပါပဲ။ထောင်ဝင်စာတွေ့ခွင့်မရတဲ့အကြောင်းကို VOE သတင်းဌာနကပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကထုတ်လွှင့်ခဲ့တာတွေ့ရပါတယ်။အဲ့ဒီလိုထုတ်လွှင့်ရမှာထောင်ဒဏ်ကြခံနေရတဲ့တရင်တောက်တူရဲ့ဖခင်တူကခုဇူလိုင်24ဆို3လပြည့်ပြီပေါ့ဒါပေမဲ့အပြင်လူနဲ့လုံးဝတွေ့ခွင့်မရှိဘူးသူတို့ကကိုဗစ်အကြောင်းပြထားတယ်ပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုတွေကဘာပြောလို့ရမှာလဲခံစားရတာတခုပဲရှိတာပေါ့လို့ပြောကြခဲ့ပါတယ
်အကျဉ်းဥစည်းဌာနဘက်ကတော့ကိုဗစ် -19 ကပ်ရောဂါအခြေအနေအရထောင်ဝင်စာတွေ့ခွင့်မပြုတာလို့အကြောင်းပြပါတယ်အကျဉ်းဥစည်းဌာနအနေနဲ့ကိုဗစ်ကပ်ရောဂါကိုအကြောင်းပြပေမဲ့ပြီးခဲ့တဲ့ဧပြီလတုန်းကလူအများပါဝင်လေးရှိတဲ့တကြံပွဲတော်ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့တာကိုတွေ့ရပါတယ်။ဒါအပြင်တကြံအပြီးမှာလည်းရုပ်ရှင်ယုံတွေကိုလည်းပြန်လည်ဖွင့်လှစ်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အမှန်ဆိုရင်တော့ထောင်ဒဏ်ချမှတ်ခံထားရပြီးတဲ့သူတွေဟာတစ်လကိုအနည်းဆုံးနှစ်ကြိမ်ဒါမှမဟုတ်တစ်ကြိမ်မိသားစုနဲ့တွေ့ဆုံခွင့်ပေးရမှာဖြစ်ပါတယ်။အကျဉ်းဆောင်လက်ဆွဲပုံမှန်980မှာအခုလိုဖော်ပြထားတာပါ။ပြစ်ဒဏ်ချခံရသည့်အကျဉ်းသားတစ်အား၎င်း၏မိတ်ဆွေများသို့မဟုတ်ဆွေမျိုးများတို့နှင့်တွေ့ဆုံခြင်းသို့ဆက်သွယ်ခြင်းပြုလုပ်ပြီးတော့အယူခံတင်သွင်းရန်အတွက်စီရင်ရန်သို့အာမခံရရှိစေရန်အတွက်စီရင်ရန်တင့်တော်သောခွင့်ပြုမှုကိုပေးရမည်။၎င်းအားမိတ်ဆွေများနှင့်တွေ့ဆုံခြင်းသို့စာရေးခြင်းကိုတစ်လလျှင်တစ်ကြိမ်သို့မဟုတ်
ကျင်းတော်လဲဆွဲရဆိုရင်ထောင်တန်းချမှတ်ခံရသူတွေဟာမိသားစုနဲ့ထောင်ဝင်စာတွဲကွင့်ရကူရကြရမှာဖြစ်ပါတယ်အာနာသိန်းစစ်ကောင်စီကိုဆန့်ကျင်လို့ဖမ်းဆီးထိန်သိမ်းထောင်တန်းချမှတ်ခံရတာ တရားမျှတပါရဲ့လားမေကွန်းထုတ်เสียဖြစ်တယ်လို့ထောင်တန်းချမှတ်ခံရပြီးနောက်မှာလဲအကျဉ်းသားတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေဆုံးကျုံးနေတာဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေပါကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်နိုလင်းရေးစာရဲ့ရည်ရွယ်ချက်တစ်ခုဖြစ်တယ်ဖမ်းဆီးခြင်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုချက်ဟာလက်တွေ့အောင်မြင်အောင်ဆောင်ရွက်နို